Welcome to the Voice of America in Burmese.
mingla nan ne khimak me to da sim na shulan cham mi ja ba si voe american tan ga ni 2018 khu ni january la 8 ye inga ni minute pe season ni go american pi dong su myo lo washington dc ga ni dai yai thau len pe ni ba bi nine meter 32 40 48 do ga ni phan yu na sin nai ya da lu voe ye facebook sam me na phit de voe burmese news ma le a chain ne de bi ni thau len pe ni ba de khya chano samu wi ba khya aku na khin season ni go taw yu tin set pe ma ba
မင်္ဂလာနံနက်ခင်းပါရှင်ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွန်နဲ့အတူကြီးညာပေးသွားမှာပါအီရန်နိုင်ငံမှာအသက်22နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှုတ်ပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှင်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်အီရန်နိုင်ငံမှာမကြာခင်ဖြစ်ပွားခဲ့တဲ့ဒီမငြိမ်မသက်မှုတွေဟာအမေရိကန်ဂျာဝင်ဆွတ်ဖက်ရေးသမားတို့ရဲ့မဟာဗျူဟာတွေကြောင့်ဖြစ်ပြီးနိုင်ငံရေးမှာအရေးကြီးဆုံးလုံခြုံရေးကိုစိန်ခေါ်အကဲဆတ်မှုတွေလည်းဖြစ်တယ်လို့အီရန်နိုင်ငံဂျာဝင်ကြီးကပြောဆိုလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒီမနေ့မှာကြားကြားဖို့ရှိပါတယ်ရှင်
။ကောင်းပါပြီခင်ဗျာအဲဒီလိုသတင်းတွေနားဆင်ပြီးကြားကြားမယ်အထက်မှာဆိုရင်တော့အီရန်နဲ့မြောက်ကိုရီးယားတို့ပေါ်တန်းချမှတ်တဲ့တန်ခတ်ရေးယူပိတ်ဆို့မှုတွေအောင်မြင်ပါသလား။
We believe that the sanctions are working. They're not just working in Iran, we believe they're working in North Korea.
American ဒုတိယသမ္မတ Mike Pence နဲ့ VOA တွေ့ဆုံမေးမြန်းခန်းကောက်နှုတ်ချက်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါပြင်ရတအစိုးရလက်ထက်မြန်မာနိုင်ငံရဲ့ညီညာရေးဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေပြီလို့အခက်အခဲတွေကတုံ့တန်နေကြတဲ့အကြောင်း BBC တရုတ်နိုင်ငံဆိုင်ရာ Editor ယာရုကနေနှုတ်ထွက်သွားတဲ့ကိစ္စ Brexit အလွန်ကာလ Britain နိုင်ငံရဲ့အလားအလာစတဲ့သတင်းလွှာတွေကိုနားဆင်ကြဖို့ရှိပါတယ်။ဘာစင်ကနာတွေကိုလည်းထုတ်လွှင့်ပေးမှာပါအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုရှားဖောင်းနဲ့ကိုကျော်အောင်လင်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
အီရန်နိုင်ငံမှာအသက်22နှစ်အရွယ်ဆန္ဒပြသူတို့အချုပ်ခင်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှုတ်ကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှင်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်စီနာဂမ်ဘာရီလို့သိရတဲ့အချုပ်နောင်ခံထားသူဟာသူ့ကိုယ်သူအဆုံးစီရင်ခဲ့တယ်လို့ကြားသိရတဲ့အကြောင်းပြုပြင်ပြောင်းလဲရေးသမားလွှတ်တော်မှမမွန်စာဒီရှိကပြောပါရတယ်။အဲ့ဒီဖန်စီချုပ်နောင်ခံထားရတဲ့သူဟာထေရမာဖန်စီခံခဲ့ရတာဖြစ်တယ်လို့ဥပဒေပြုလွှတ်တော်မှနောက်တူဦးဖြစ်တဲ့ချေယီဘီစိုက်ဗာရှိကပြောပါရယ်အဖြစ်ပြက်အသေးစိတ်ကိုချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်ဝန်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အထောက်ခံထဲမှာချုပ်နှောင်ခံထားရတဲ့ဆန္ဒပြသူတဦးပထမဦးဆုံးတည်ဆုံမှုဖြစ်ပါရယ်ပြီးခဲ့တဲ့သတင်းနှစ်ပတ်နေပါကဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေအတွင်းတုတ်ပြန်ကင်တွေ့ရမှာလူပေါင်း1000ကျော်ကိုအီရန်အာဏာပိုင်တွေဖမ်းဆီးခဲ့ပါရယ်ဆန္ဒပြမှုအတွင်းမှာတော့တည်ဆုံသူ22ဦးထက်မနည်းရှိခဲ့ပါရယ်ကမာရီမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြုလုပ်သွားဖို့လွှတ်တော်အမတ်စာဒီရှိကတောင်းဆိုလိုက်သလို2009ခုနှစ်ဆန္ဒပြမှုနောက်ပိုင်းဖြစ်ပွားခဲ့တဲ့ညှင်းပန်းနှိပ်စက်မှုမျိုးကိုကန့်ကွက်ကြောင်းလဲအာဏာပိုင်တွေကိုသတိပေးပြောဆိုလိုက်ပါတယ်ရှင်
။အီရန်မှာမကြာခင်ကဖြစ်ပွားခဲ့တဲ့ညှင်းပန်းတက်မှုတွေဟာအမေရိကန်ဂျာဝင်ဆွတ်ဖက်ရေးသမားတွေရဲ့မဟာဗျူဟာတွေကြောင့်ဖြစ်ပြီးတော့နိုင်ငံမှာအရေးကြီးဆုံးလုံခြုံရေးကိုစိန်ခေါ်အကဲဆတ်မှုတွေလည်းဖြစ်တယ်လို့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောလိုက်ပါတယ်။နိုင်ငံအတွင်းမတည်မငြိမ်ဖြစ်အောင်လုပ်တဲ့အထဲမှာဒေတာတွင်းကအီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံအပြင်တခြားအင်အားကြီးနိုင်ငံတွေလည်းပါဝင်တယ်လို့အီရန်နိုင်ငံသားရဲ့ဝန်ကြီးကဆွဆွဲပါတယ်။အီရန်နိုင်ငံမြို့တော်တဟီရန်မှာမနေ့ကကျင်းပခဲ့တဲ့အရှေ့လယ်ပိုင်းဒေတာငြိမ်းချမ်းရေးဆိုင်ရာနိုင်ငံတကာညီလာခံမှာအခုလိုမျိုးသူပြောခဲ့တာပါ။ဒီညီလာခံမှာအီရန်နဲ့နိုင်ငံတကာအရာရှိတွေကြွန့်ကျင်သူတွေ200ကျော်တက်ရောက်ခဲ့ကြတယ်လို့အီရန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။IS တွေးကြွတွေရဲ့အရေးနိုင်မှုဟာအရှေ့လယ်ပိုင်းဒေသတွင်းနိုင်ငံတွေရဲ့ဒီလုံခြုံရေးအခြေအနေတွေကိုပြောင်းလဲစေခဲ့တယ်လို့အီရန်ညီလာခံညွှန်ကြားမှုကဆိုပါတယ်။အဲဒါကြောင့်အီရန်နဲ့တခြားဒေသတွေနိုင်ငံတွေအုပ်စုတွေအနေနဲ့နောက်ဆီစဉ်အစ်တစ်ခုကိုရေးဆွဲရတော့မှာဖြစ်တယ်လို့လည်းပြောပါတယ်။အီရန်နိုင်ငံအတွင်းအစိုးရဆန့်ကျင်ဆန္ဒပြမှုအစိုးရကိုထောက်ခံတဲ့တံပြန်ဆန္ဒပြမှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုတွေအဓိကရုံးဖြစ်မှုတွေကြောင့်ကုလသမဂ္ဂဒီလုံညိုရေးကောင်စီမှာအရေးပေါ်စီးဝေးတရားခုံကျင်းပခဲ့ပြီးနှစ်ရက်အကြာမှာပဲအီရန်မှာအခုလိုနိုင်ငံတကာညီလာခံကိုကျင်းပတာပါသတင်းတစ်ပတ်ကြာနိုင်ငံအတွင်းမတည်မငြိမ်ဖြစ်ခဲ့မှုတွေမှာလူနည်းဆုံး22ဦးသေဆုံးခဲ့ပြီးတော့လူ900ကျော်အဖမ်းခံခဲ့ရပါတယ်ဒီဖြစ်ဖြစ်ဟာ1989ခုနှစ်တော်လှန်ရေးလှုပ်ရှားမှုအပြီးကြီးမားဆုံးလူလှုပ်ရှားမှုပါကုန်စင်းနှုန်းတွေမြင့်တက်လာမှုအလုပ်လက်မဲ့တွေတိုးပွားလာမှုတွေကြောင့်အီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့တော်မရှိတ်ကနေပြီးတော့ဒီဇင်ဘာလ28နှစ်ကစခဲ့တဲ့အစိုးရကမကျေနပ်တဲ့ဆန္ဒပြမှုတွေဟာတနိုင်ငံလုံးကိုပြန့်နှံ့ခဲ့တာပါ
အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့အယ်ဆယ်ဗာဒေါနိုင်ငံသား2,600ကျော်ကိုပေးထားတဲ့ယာယီအကာအကွယ်ပေးမှုတက်တန်းတိုးပေးရေးကိုအမေရိကန်အစိုးရကရပ်ဆိုင်တော့မှာဖြစ်ကြောင်းအစိုးရအကြီးအကဲတာဝန်ရှိသူတွေကမနစ်တနင်္လာနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်။2,000ခုနှစ်မြင်ကလင်ကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးနောက်အမေရိကတိုက်လေပိုင်းနိုင်ငံကနေရောက်လာကြတဲ့လူထောင်ပေါင်းများစွာကိုပေးထားတဲ့ Temporary Protected Status TPS လို့ခေါ်တဲ့ယာယီအကာအကွယ်ပေးမှုကို2019ခုနှစ်တင်ဘာလ9ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။အဲ့ဒီနေ့ရောက်တဲ့ခါကျရင်အမေရိကန်ပြည်ထောင်စုအတွင်းဆဲစုနှစ်ခုနီးပါးတည်ဝင်နေထိုင်အလုပ်လုပ်ကြတဲ့သူတွေဟာအရင်က TPS ယာယီအကာအကွယ်ပေးမှုမရခင်ကလို့အကျုံးဝင်နေအောင်မယ်ဆိုရင်တာမန်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်ရောက်ရှိသွားမှာဖြစ်ပြီးကာကွယ်မှုရရှိတော့မှာမဟုတ်ပါဘူး။အဲ့ဒီလိုပြန်ဖြစ်မယ်ဆိုရင်သူတို့အနေနဲ့တခြားတာမန်ရွှေ့ပြောင်းနေထိုင်သူတွေလို့လောလောခွင့်မိသားစုနဲ့အတူနေထိုင်ခွင့်စတဲ့ဗီဇာအခွင့်အရေးမျိုးလျှောက်ထားခွင့်ရှိမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်ဆယ်ဗာဒေါနိုင်ငံသားတချို့အထောက်ထားမဲ့နေထိုင်တဲ့သူတွေလိုဖြစ်သွားနိုင်ပြီးချက်ချင်းပြန်ပို့ခံရမယ့်အခြေအနေမျိုးဖြစ်သွားနိုင်ပါတယ်ရှင်
။အမေရိကန်နိုင်ငံကမြို့ပြတွေလိုမဟုတ်ဘဲဖွံ့ဖြိုးမှုနောက်ကျကျန်နေတဲ့ကျစ်လက်ဒေသဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ငွေရအသစ်တွေကိုချမှတ်သွားဖို့သမ္မတဒေါ်နယ်ထရန့်ကမဲဆွယ်ပြောကြားနေပါတယ်။ဒေသဆန်တော်ချိန်တင်းနာနေညနေခင်းမှာတနက်စီပြည်နယ်နက်ရွေးကိုသွားပြီးတော့အမေရိကန်လေယာဉ်လုံငန်းရှင်များအဖွဲ့နဲ့တွေ့ဆုံတဲ့အခါမှာမကြာသေးခင်တုန်းကအစိုးရကတီးပြုတ်ပြီးတော့သူ့လက်မှတ်ထိုးပြတ်ထန်းခဲ့တဲ့ဒေါ်လာ 1.5 ထရီလီယံလောက်အခွန်ကောက်ခံမှုရှော့ချပေးမယ့်ဥပဒေကနေပြီးတော့လယ်သမားတွေအတွက်အကျိုးဖြစ်ထွန်းစေမယ့်အပြင်လေယာဉ်လုံငန်းမှာတန့်ရှင်းတဲ့ရည်တွေကိုအသုံးပြုရမယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုလည်းသူ့အစိုးရကပြန်လည်ရုပ်သိမ်းပေးတော့မယ့်အကြောင်းကိုပြောကြားဖို့ရှိနေပါတယ်။အဲ့ဒီလေယာဉ်လုံငန်းစီးပွားလေလုံငန်းရှင်များအဖွဲ့ဟာအမေရိကန်ပြည်တော်စုမှာစိုက်ပျိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေကိုအစိုးရကချမှတ်ပေးအောင်လို့တိုက်တွန်းလှုပ်ဆောင်နေတဲ့အကြီးဆုံးအဖွဲ့လည်းဖြစ်ပါတယ်။သူ့အစိုးရကချမှတ်တဲ့ဒီအဆုံးဖြတ်ချက်တိုင်းဟာသမိုင်းဆင်လာကောင်းတဲ့အမေရိကန်လက်သမားတွေကိုလေးစားဂုဏ်ပြုမှုတွေပါဝင်တယ်ဆိုတာကိုသမ္မတထရမ့်ကသူ့ရဲ့မင်းငွန်းထဲမှာထည့်သွင်းပြောကြားမယ်အကြောင်းသမ္မတအီမီရိုကကြိုတင်ထုတ်ပြန်တဲ့သူ့ရဲ့မင်းငွန်းထဲမှာဖော်ပြထားပါတယ်။အမေရိကန်ကျေးလက်ဒေသတွေမှာမြန်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေပို့ပြီးတော့ရနိုင်ဖို့တောင်းဆိုထားတဲ့အစီရင်ခံစာကိုလည်းသမ္မတထရန့်ကမကြာခင်မှာထုတ်ပြန်မှုရှိတဲ့အကြောင်းအင်ပြူတော်ကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုက်ရိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းရိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်ရှင
်။ VOA မြန်မာပိုင်းအင်ကာနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာနဲ့ဒေတာတွင်တွင်တွေကိုဆက်လက်ကြေညာပေးနေပါတယ်။နီးယားနိုင်ငံဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်တို့နဲ့ကားလမ်းဖောက်တဲ့စီမံကိန်းကိုစတင်အကောင့်ထဲပေါ်တော့မှာဖြစ်ပြီးအဲ့ဒီကားလမ်းနဲ့ရှင်ပြီးရထားလမ်းမှာတိဆောက်ဖို့အစီအစဉ်နေပါတယ်။အရှိတောင်အာရှ၄နိုင်ငံကုန်းလမ်းကြောင်းကနေအိန္ဒိယကိုဆက်သွယ်ပေးမဲ့ဒီကားလမ်းဖောက်ဖို့အတွက်လေလတာလေလံခေါ်ပြီးတဲ့နောက်အိန္ဒိယအမျိုးသားအဝေးပြေးလမ်းအုပ်ချုပ်ရေးဌာန NHAI ကပန့်ချ်လိုင်းနဲ့ဗီရာဟာအင်ဖရာဆိုတဲ့ဖက်ဆက်ကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်ကကန်ထရိုက်ချပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဖက်ဆက်ကုမ္ပဏီအနေနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံကိုဆက်ဆက်ပေးမယ်ကလေးဝယာဂီနလန်းသွားအဝေးပြေးလမ်းကိုဖောက်ပေးမှာဖြစ်ပါတယ်။ဒီအဝေးကားလမ်းမကြီးဟာမြန်မာနိုင်ငံကိုဖြတ်ပြီးထိုင်းနိုင်ငံအထိဖောက်မှာဖြစ်တဲ့အတွက်အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားဆက်သွယ်ပေးမယ်ပေါင်ကူးလမ်းမကြီးဖြစ်ပါတယ်။အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ80ဘီလီယံအထိရှိနေတာကြောင့်ဒါဟာအိန္ဒိယရဲ့စတုထမြောက်အကြီးဆုံးကုန်သွယ်ဘဲအုပ်စုဖြစ်ပါတယ်။ကီလိုမီတာ120ရှည်လျားတဲ့ဒီအဝေးပြေးလမ်းမကြီးအတွက်အိန္ဒိယကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးအကုန်ကျခံတိစောက်မှာဖြစ်ပါတယ်။အလားတူ132ကီလိုမီတာရှည်လျားပြီးချစ်ကြည်ရေလမ်းမကြီးလို့အမည်ပေးထားတဲ့အဝေးပြေးလမ်းကိုအိန္ဒိယကတိစောက်ထားပြီးဖြစ်ပါတယ်။တမူးနယ်ကလေးဝကြားကဒရား69ခုကိုပြန်လည်မွမ်းမံဖို့အတွက်လည်းတစ်ချိန်တည်းမှာဆောင်ရွက်နေပြီးဖြစ်ပါတယ်။ Bunch Viraha ဖက်ဆက်ကုမ္ပဏီက contract ကိုလက်ခံလိုက်ပြီးရင်တော့လမ်းဖောက်ရေးအတွက်လိုအပ်တဲ့အနည်းဆုံးမြေနေရာ80ရန်ငယ်နှုန်းရှိနေရေးအတွက် NHAI ကတာဝန်ရှိသူတွေဟာမြန်မာအာဏာပိုင်နဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တစ်ဖက်မှာလည်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းကဆိုဟွာထရာ နဇက်ကတဆင့်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံတို့ကိုချိတ်ဆက်ပေးမဲ့ချင်းပြည်နယ်အတွင်းကရီဒီဒိန်အဝေးပြေးလမ်းမကြီးကိုလည်းအိန္ဒိယအစိုးရကတိစောက်နေပြီဖြစ်ပါတယ်ရှင်
IS သူကြောအဖွဲ့ရဲ့ခြေရာတွေပါကစ္စတန်နိုင်ငံတွင်တိုးပွားလာနေတဲ့ဆိုတဲ့အစီရင်ခံစာတစ်တစ်စောင်ထွက်ပေါ်လာတာကြောင့်ကြမ်းဖက်မှုနဲ့ဘာသာရေးဆွံ့ရောက်ဝါဒတိုက်ဖျက်ရေးဆယ်စုနှစ်နဲ့ချီလောက်လာခဲ့တဲ့ပါကစ္စတန်အတွက်စိန်ခေါ်မှုအစ်စ်တွေတိုးလာနေတယ်ဆိုတာကိုသတိပေးလိုက်တဲ့သဘောပါပဲ PIPS လို့ခေါ်တဲ့လွတ်လပ်တဲ့ပါကစ္စတန်ညီညာရေးလေးလာမှုအဖွဲ့ကထုတ်ပြန်တဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာအခုလိုမျိုးဖော်ပြထားတာပါပြီးခဲ့တဲ့2019ခုနှစ်အတွင်းပါကစ္စတန်နိုင်ငံမှာကြမ်းဖက်တိုက်ခိုက်မှုပေါင်း390ဖြစ်ပွားခဲ့တယ်လို့ PIPS ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အသေးခံတိုက်ခတ်မှုတွေ၊တနက်နေ့တိုက်ခတ်မှုတွေနဲ့အဲ့လိုလုပ်ခဲ့တဲ့ကြမ်းဖက်မှုတွေကြောင့်သူသေဆုံးမှုတွင်းမှာလူ115ဦးသေဆုံးခဲ့ပြီးတော့1900ကျော်ထဏ်ရရခဲ့ပါတယ်။ဒါပေမဲ့လည်းဒီပမာဏဟာအရင်ကထက်ထိခိုက်သေးချေမှု10ရာခိုင်နှုန်းကျဆင်းခဲ့တာဖြစ်ပြီးတော့ကြမ်းဖက်တိုက်ခတ်မှုတွေလည်းအရင်ကထက်16ရာခိုင်နှုန်းလျော့နည်းလာတာလို့ဆိုပါတယ်။ပါကစ္စတန်တာလီဘန်လိုလူသိများတဲ့ TTP လို့ခေါ်ဒီTariq e Taliban ဆိုတဲ့ဂိုင်းကွဲတွေကနေပြီးတော့တိုက်ခတ်မှုရဲ့နောက်ကွယ်မှာ58ရာခိုင်နှုန်းပါဝင်နေတယ်လို့လည်းအဲ့ဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ပါကစ္စတန်နောက်တောင်ပိုင်းကအမျိုးသားရေးတကြွတဲ့သဘောနဲ့လှုပ်ရှားမှုရှိတဲ့ဘလူချီစတန်ပြည်နယ်ကအုပ်စုတွေနဲ့တခြားဂိုင်းကွဲတွေကတော့ဖြစ်ခဲ့တဲ့တိုက်ခတ်မှုတွေအားလုံးကသူတို့ရဲ့လက်ချက်ပဲလို့ပြောကြပါတယ
်။အိန္ဒိယနိုင်ငံမှာဗြိတိရှားလက်ထက်ကချမှတ်ထားတဲ့လိင်တူချစ်သူများပေါ်ပြည်တယ်ချမှတ်တဲ့ဥပဒေကိုပြန်လည်သုံးသပ်မယ်လို့တရားရုံးချုပ်ကမနေ့တနင်္လာနေ့မှာပြောလိုက်တဲ့အတွက်လိင်တူချစ်သူတွေအတိုင်းဝိုင်းကြားအားတက်စရာဖြစ်သွားစေပါတယ်။လိင်တူချင်းဆက်ဆံမှုဟာသဘာဝကိုဆန့်ကျင်တဲ့အပြုမူဖြစ်တဲ့ဒါကြောင့်ထောင်တန်း10နှစ်ကြာခံရနိုင်တဲ့ဆိုတဲ့ဥပဒေကိုဗဟိုတရားရုံးက2013ခုနှစ်မှာထပ်မံအတည်ပြုခဲ့တာဖြစ်ပါတယ်ရှင်။
ပြည်ကနေတွင်ပြင်းထန်တဲ့ဟာရီကိန်းမုန်တိုင်းသုံးခုကြောင့်ကြီးမားတဲ့သဘာဝဘေးအန္တရာယ်တွေဆန်းကျင်တင်လောက်အောင်ကြုံခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုပင်လယ်ပြင်နဲ့လူမှုဆိုင်ရာဌာနကထုတ်ပြန်ချက်ကဆိုပါတယ်။အဲ့ဒီဖြစ်ပျက်ကြောင့်2019တွင်အမေရိကန်ပြည်ထောင်စုမှာပျက်စီးဆုံးရှုံးမှုပါဏဟာဒေါ်လာ306ဘီလီယံရှိခဲ့ပြီးတော့အမေရိကန်နိုင်ငံနောက်ပတ်ချမှာလည်းမီးတွေကြီးကျယ်လောင်ခဲ့လို့ဆုံးရှုံးမှုပေါင်း18ဘီလီယံကျော်ကျုံ့ခဲ့ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုရှာဖောင်တဲ့အခုကြော်အောင်လင်းတို့ကြီးညာပေးကြတာဖြစ်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို review ကနေနားဆင်နိုင်တယ်လို့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေထုတ်လွှင့်ပေးဖို့အချိန်ရောက်ပါပြီ။အရသာအစိုးရလက်ထက်ညီညာရေးအခြေအနေဟာအတော်လေးကိုစိုးရင်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။တိုင်းဒေသလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်ကြားအပြစ်ခတ်ရက်စဲနိုင်မှုကြိုးပမ်းနေချိန်မှာပဲဒီတချို့မှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရတပ်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါအပြစ်မရသေးတဲ့အဖွဲ့တွေဘက်ကညီညာရေးလုပ်ငန်းစဉ်တွေမှာတစ်ဆုတ်နေတဲ့အချက်တွေကိုညှိနှိုင်းရအောင်မဲ့အနေထားဖြစ်တယ်လို့ပြောတယ်လို့အပြစ်ရအဖွဲ့တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ဖို့စီစဉ်နေကြပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ်ခင်ဗျာ
မကြခင်တတိယကြိမ်မြောက်21ရာစုပြည်လုံးညီလာခံကျင်းပတော့မယ့်အချိန်မှာပဲရှမ်းမြောက်နဲ့ကချင်နောက်ကရင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်တွေတိုက်ပွဲပြင်းထန်နေပါတယ်အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင် KIA လက်နက်ကိုင်တပ်တအောင်းပလောင် TLLA တပ်တွေနဲ့တိုက်ပွဲဖြစ်နေတယ်လို့အပြစ်ရဲ့လက်မှတ်ထိုးပြီးသားအဖွဲ့ဖြစ်တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့လည်းရှမ်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲဖြစ်နေတာပါဒါအပြင်ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်မဲသဘောဒေသဘက်နဲ့ဟက်ကြီးရေကားတာအနီးမှာလည်းအစိုးရနဲ့အဆောင်တက်နောက် KNU ကရင်မျိုးသားစည်းရုံးကတက်တဲ့မြမတက်မတော်ဒီတက်ဖွဲ့သုံးဖွဲ့ပေါင်းပြီးတော့ DKBA တက်တွေရှိတဲ့မဲသဝဒေသဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးလဲထိုးစစ်ဆင်နေပါတယ်။တစ်ချိန်တည်းမှာပဲအပြစ်ရဲ့လက်မှတ်ထိုးထားပြီးသားအဖွဲ့ရှစ်ဖွဲ့ဘက်ကလည်းလက်ရှိငြိမ်းချမ်းရေးအခြေအနေနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာအရေးပေါ်အစည်းအဝေးခေါ်ယူဖို့ပြင်နေပါတယ်။အခုလိုမျိုး NND ဥဆောင်တဲ့အရသာအစိုးရလက်ထက်စီးရေးပြိပခါတွေပို့ပြီးတင်းမာလာတဲ့အခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်လာနေတယ်လို့မြမငြိမ်းချမ်းရေးလေးလာအကဲခတ်သူတွေကဆိုပါတယ်။ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကတော့မြမငင်းညာရေးလုပ်ငန်းစဉ်မှာအဓိကတာဝန်ရှိသူတွေဖြစ်တဲ့တက်မတော်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်မှုနဲ့အခုလိုအခြေအနေမှာအရေးပေါ်တွေ့ဆုံပြီးနိုင်ငံရေးဆွေးနွေးမှုတွေနဲ့အပြန်အလှန်ညှိနှိုင်းဆောင်ရွက်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်
။ဆိုတော့အဲ့ဒီမှာပါတူအပ်တဲ့ဆိုရှင်ကျွန်တော်တို့ကဒီအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနှစ်ဖက်ပုဂ္ဂိုလ်တွေပေါ့ဗျာ။ယူတာဖြောင်းမှတော့အလားစစ်ကောင်းစင်သာရှိမှုအပြည့်ပြည့်ပြောင်းလဲရေးစစ်သက်ရှိမှုဒါဒီလိုအပ်တယ်အဲ့ဒါဒီရှိမှဒါပြန်ပါညှိနှိုင်းတဲ့ပုံပါလေပြေကောင်းဖြစ်လာတယ်။ယုံကြည်မှုနဲ့ပုံမတူဆောက်တာနဲ့လေ။ဒီအခါကျတော့ဒီလူပုဂ္ဂိုလ်တွေအဓိကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဒီသူတို့ရဲ့စိတ်နဲ့စိတ်ထားနဲ့လုပ်ရည်တွေကိုဒါညီညာရင်းနဲ့ကိုက်ညီအောင် ပြည်တော်နေရေးပုံစံပေါ်တို့ပြည်ပြည်မျိုးကိုဒါအဓိကအကျဆုံးလို့အငယ်မြင်တယ်ဗျဒါကိုမလို့နိုင်ဘူးဆိုလို့ရှိရင်တော့သူ့ရဲ့ဒီစင်ခေါ်မှုတွေတစ်ခုတစ်ခုပေါ်ထွက်လာတယ်နောက်ပြောဒီညီညာရေးလမ်းကြောင်းကလည်းမြေကွေးနေဦးမယ်ဆိုကျွန်တော်ယူဆတယ်ရတ္တမတော်တဲ့တော့မြေကွေးသွားတယ်ဆိုလို့ရှိရင်မကောင်းပါဘူးအဲ့တော့တက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ပြည်ပြည်တော်နေလို့ပြောတော့မှဒီညီညီနိုင်နိုင်နဲ့သွားနိုင်မှာဖြစ်မယ်လို့ယူဆပါတယ်
အခုရပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ပတ်မှာတိုက်ပွဲကအတော်လေးပြင်းထန်နေတဲ့အတွက်စစ်ပီးဒုက္ခသည်တွေထောင်နဲ့ချီထွက်ပြေးနေကြရပါတယ်။ရှမ်းပြည်နယ်လွှတ်တော်ရဲ့ကြောင်မဲမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဆိုင်းထွန်းဝင်းကနှစ်ဖက်တိုက်ပွဲတွေအများဆုံးရပ်ပေးဖို့မြစ်တာရက်ခံပါတယ်
။တိုက်ပွဲကတော့မနီယာထီကိုထပ်ဖြစ်နေသေးတယ်။ကျန်တဲ့အနေနဲ့ဒီတက်မလို့နဲ့ဖြစ်နေတာ။တန်ဖြူရှင်ကတော့အခုဘလို့တော့မှ NCA အနေနဲ့ရောဆက်စပ်တဲ့ဆင်လုံးကြီးလာခံကိုဆင်းပါဖို့ရှိနေတဲ့အချိန်မှာဖြစ်နိုင်လို့ရှိရင်တော့ဘယ်တဖွဲ့ဘယ်အဖွဲ့အစည်းပဲမဆိုပါလေဆရာနဲ့ပတ်သက်ပြီးတော့ဝင်ကောင်းငင်းချင်းကိုအဓိကကြီးစုစေချင်တာပါလေ
အခုလိုမျိုးနိုင်ငံတော်မှာအကြမ်းဖက်ပြိပခါကြောင့်အင်းကြီးချင်းနိုင်ငံဘက်ချမ်းဒုက္ခသည်တိမ့်ချီပြေးရတာပြည်တွင်းမှာပဲစစ်ကြောင့်ပြေးရတာစတဲ့ထောင်ချီတဲ့ဒုက္ခသည်တွေရဲ့အနေအထားပြည်သူလူထုရဲ့လုံခြုံရေးကအာမခံချက်မပေးနိုင်တဲ့အခုလက်ရှိမြန်မာညီညာရေးအခြေအနေဟာအတော်လေးကိုစိုးရိမ်စရာကောင်းတဲ့အနေအထားဖြစ်နေပြီလို့လည်းလူခွေရေးရှင်ဒီကြီးဦးသိန်းတန်းဦးကသုံးသပ်ပါတယ
်ပြည်ချက်လက်ရှိအခြေအနေတော့အတော်ဆိုးတယ်လို့ပြောရမှာပါဟိုဒါအတော်ဆိုးတယ်လို့ပြောတာတော့မှလက်ရှိချိန်လို့ပြောရင်ဒါအခုအရသာဆိုးတာဖြစ်နေအရသာဆိုးတာမဟုတ်ခဲ့တဲ့ဗိုလ်ချုပ်ကြီးသိန်းစိန်လက်ထက်တုန်းကလည်းပဲဒီတပရကပြည့်ရတာဒီကတက်ကပြည့်မရဘူးလေတိုက်ပွဲတွေဆက်ဖြစ်နေငင်းငင်းကြီးတွေဆွေးနွေးနေတာအဲ့ဒီအနေအထားကိုဖြစ်ခဲ့တာအဲ့တော့အခုလည်းပဲအခုဖြစ်တဲ့ချိန်တွေကလက်မှတ်မထိုးတဲ့အဖွဲ့တွေရော RCS ဆိုပြဿနာတွေရှိတယ်။နောက်ခုနကလို့ဘာကြောင့်လဲတော့မသိဘူးတော့မြို့သားဆင်ဆွေးနွေးပွဲတွေကိုနေရာမလို့အောင်ဒီနေရာမှာခံထားတယ်ဖြစ်နေတော့ငင်းငယ်ကြီးကတော်တော်အလန့်ဝေးနေတယ်လို့ဒါမျက်ပေါက်ချိန်တွေကပြောရမှာပေါ့နော်။ဒီငင်းငယ်ကြီးကိုဘယ်လိုဆွေးနွေးတဲ့လမ်းမလို့ရင်ဘယ်လမ်းနဲ့တော့မလို့ဒီလမ်းနဲ့မှသွားစရာမရှိဘူး။လက်နဲ့ကင်တိုက်လာတာ260ကျော်နေပြီလေ။စစ်တပ်ကလည်းလက်နဲ့ကင်နေတဲ့လူကိုကုံပြုတ်သွားအောင်မချေမုန်းနိုင်ဘူး။ပို့တိုးတောင်လာသေးတယ်နော်အမျိုးသားအစ်တစ်တွေတိုးလာတယ်အဲ့လိုပဲတစ်ဖက်ကလက်နက်ကိုင်အင်အားစုတွေကလည်းသူတို့နယ်အောင်မတိုင်းနိုင်ဘူးဒီစစ်ပွဲအဖြစ်မထွက်ဘူ
းမကြခင်ကျင်းပနိုင်ခြေရှိတဲ့တတိယကျေး21ရာစုပင်လုံးညီလာခံကိုအပြည့်ရပြီးသားအဖွဲ့အစည်းတချို့ဘက်ကတက်ရောက်ဖို့မသေးကြသလိုဇန်နဝါရီလနောက်ဆုံးပတ်မှာကျင်းပမယ်လို့ကြေညာထားတဲ့21ရာစုပင်လုံးညီလာခံကျင်းပနိုင်ရေးကလည်းမရေမရာအခြေအနေမှာရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ရှင
်မတ်စုမုံရဲ့သတင်းလှော်ကိုနားဆင်ကြရတာဖြစ်ပါတယ်တို့ရရှိမြတ်ခင်ဗျာမြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်အမေရိကန်ပြည်ထောင်စုကချမှတ်တဲ့ဒဏ်ခတ်အရေးယူမှုတွေဟာဒဇုံတရာထိရောက်မှုရှိတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကပြောဆိုလိုက်ပါတယ်နိုင်ငံရေးမတည်မငြိမ်ဖြစ်ပြီးတော့လူသေဆုံးမှုတွေရှိတဲ့အီရန်နိုင်ငံတဝန်းဆန္ဒပြမှုတွေဖြစ်ပွားနေတဲ့အချိန်မှာပဲဒုတိယသမ္မတမိုက်ပင့်စ်ကအဲ့ဒီလိုပြောကြားလိုက်တာပါဒုတိယသမ္မတမိုက်ပင့်စ်ကို VOA သတင်းတောက် Greta Van Susteren's တွစ်ဆုံမေးမြန်းထားတာကိုရှားဖောင်ကကောက်နှုတ်တင်ပြပေးပါလိမ့်မယ်ခင်ဗျာ
နျူကလ িয়ার ရေးနဲ့ပတ်သက်လို့အီရန်နိုင်ငံအပေါ်မှာချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်အရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်ကဇန်နဝါရီလ3ရက်နေ့ VOA သတင်းတောက် Greta Van Susteren နဲ့တီးတဲ့တွေ့ဆုံမေးမြန်းခွန်းမှာပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပါအဝင်အီရန်နဲ့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေနဲ့ပတ်သက်လို့မေးမြန်းရမှာဒုသမ္မတမိုက်ပင့်စ်ကအခုလိုပြောပါတယ
်။ We believe that the sanctions are working. They're not just working in Iran, we believe they're working in North Korea.
ဒဏ်ခတ်အရေးယူမှုတွေဟာအလုပ်ဖြစ်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အီရန်နိုင်ငံမှာတင်အလုပ်ဖြစ်တာမဟုတ်ပါဘူး။မြောက်ကိုရီးယားမှာလည်းအလုပ်ဖြစ်ပါတယ်။အမေရိကန်ကအင်အားအပြည့်သုံးပြီးချမှတ်တဲ့စီးပွားရေးအရာဒဏ်ခတ်အရေးယူမှုတွေကိုအီရန်အနေနဲ့တကယ်ခံရအောင်သမ္မတထရမ့်အစိုးရကဆက်ပြီးလှုပ်ဆောင်သွားဖို့တာဏိထံချထားပါတယ်
။အခုဆိုရင်ဒဏ်ခတ်အရေးယူမှုတွေရှစ်တိုးဆောင်ရွက်နိုင်မယ့်အနေအထားအသစ်တစ်ခုရဖို့နဲ့သဘောတူညီမှုအသစ်တစ်ခုရဖို့အတွက်ကွန်ကရစ်လွှတ်တော်မှာဆွေးနွေးနေတဲ့အကြောင်းလဲဒုသမ္မတပင့်စ်ကပြောပါတယ
်။ What we want is to have a long-term agreement in place, long-term legislation in place.
ကျွန်တော်တို့လိုချင်တာကအနေအထားရှိတဲ့ရေရှည်ဥပဒေပြဋ္ဌာန်းချက်သဘောတူညီမှုတရားဖြစ်ပါတယ်။အီရန်အနေနဲ့အသုံးပြုလို့ရတဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့ကြိုးစားလာမယ်။ဒုံးကျည်လက်နက်ပြစ်လွတ်နိုင်မယ့်အနေအထားအထိရှိလာတဲ့ဘယ်အခြေမျိုးမှမဆိုဒဏ်ခတ်ရေးယူမှုတွေကိုချက်ချင်းပြန်လည်ချမှတ်သွားမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်တွေအားလုံးကိုရှေ့တိုးလှုပ်ဆောင်သွားမှာပါ
။ဒါအပြင်အီရန်နိုင်ငံဟာကမ္ဘာပေါ်မှာအကြမ်းဖက်မှုဝါဒကိုဦးဆောင်ထောက်ပံ့နေတဲ့နိုင်ငံတစ်နိုင်ငံဖြစ်တယ်လို့သူတို့ရဲ့တိုင်းသူပြည်သားတွေအပေါ်မှာဖိနှက်ယုံတင်မကပဲသူတို့ကိုယ်ပိုင်လူအခွင့်အရေးတွေကိုလည်းငင်းပယ်နေတဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့ဒုသမ္မတမိုက်ပင့်စ်ကပြောပါတယ်။ဒေတာအတွင်းမတည်မငြိမ်မှုနဲ့ကြီးမားတဲ့အန်ဒီယေတွေဆက်လက်ဖြစ်ပေါ်စေတဲ့အကြမ်းဖက်မှုဝါဒတွေကိုလည်းဖြန့်ဖြူးနေတဲ့နိုင်ငံတနိုင်ငံဖြစ်ကြောင်းလည်းပြောပါတယ်။ လက်ရှိမှာတော့အီရန်နိုင်ငံဟာနိုင်ငံရေးမတည်မငြိမ်မှုဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်နှစ်သက်ကူးကာလအတွင်းနိုင်ငံတဝန်းဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွေကြောင့်လူပေါင်း20ကျော်တည်ဆုံခဲ့ပြီးထောင်ချီလဲဖမ်းဆီးခံခဲ့ရပါတယ်။တိုင်းပြည်အတွင်းစီးပွားရေးအခြေအနေပေါ်မကျေနပ်တဲ့အတွက်အီရန်ပြည်သူတွေကန့်ကွက်ဆန္ဒပြကြတာပါ။အမေရိကန်ပြည်ထောင်စုဟာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလက်တော့ပြန်တဲ့အနေနဲ့မကြသေးခင်ကပဲပြစ်မှတ်ထားတံခါးအရေးယူမှုတွေချမှတ်ခဲ့ပါတယ်။ကဘာတဝမ်းကလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆက်နွယ်ပြီးအမေရိကန်အစိုးရကအရေးယူတံခါးမှုအသစ်တွေချမှတ်လိုက်တဲ့လူပုဂ္ဂိုလ် 73 ဦးထဲမှာရခိုင်ပြည်နယ်စစ်စင်ရေးတွေမှာကြီးကြပ်တာဝန်ယူခဲ့တဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဟောင်းဗိုလ်ချုပ်မောင်မောင်ဆိုးကိုထည့်သွင်းလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီး VOA သတင်းတောက် Great Divan Sesteran မေးမြန်းတဲ့အခါမှာတော့ဒုသမ္မတ Pence ကသမ္မတ Trump ဟာကမ္ဘာ့ဆင်မြင့်ပေါ်မှာရှင်းလင်းပြတ်သားတဲ့ခေါင်းဆောင်မှုမျိုးကိုလှုပ်ဆောင်နေပြီးအထူးသဖြင့်မြောက်ကိုရီးယားအရင်နဲ့ပတ်သက်ပြီးတိတာတဲ့တိုးတက်မှုတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ President Trump made it clear America will not be bullied. America will not be threatened.
သမ္မတ Trump ကပြတ်ပြတ်သားသားပြောထားတာကတော့အမေရိကန်ဟာသူများအနိုင်ကျင့်တာကိုခံမှာမဟုတ်ဘူး။ချင်းချောက်တာကိုလည်းခံမှာမဟုတ်ဘူး။အမေရိကန်အနေနဲ့မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တန်တမာရေးအရာမကြုံစဘူးကြီးမားတဲ့ဖိအားပေးသွားဖို့အစီအစဉ်သွားမှာဖြစ်ပါတယ်
။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့အဓိကအရေးပါတဲ့တရုတ်နိုင်ငံဟာလည်းမြောက်ကိုရီးယားအပေါ်စီးပွားရေးအရာရောတန်တမာရေးအရာပါအထူးကြံသွားအောင်အရင်ကထက်ပိုမိုလှုပ်ဆောင်လာနေပေမဲ့ဒီထက်မကလှုပ်ဆောင်ဖို့လိုနေသေးတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပင့်စ်က VOA နဲ့တီးတန့်တွေ့ဆုံမြင်မြန်ခံမှာပြောဆိုသွားပါတယ်ရှင်
။ဒါကတော့ဒုတိယသမ္မတမိုက်ပင့်စ်နဲ့ VOA တရင်တော့တွေ့ဆုံမြင်မြန်ခံကိုရှာဖောင်ကောက်နှုတ်တင်ပြသွားတာဖြစ်ပါတယ်။တော်ရရှင်များခင်ဗျာ BBC သတင်းဌာနရဲ့တရုတ်နိုင်ငံဆိုင်ရာအက်ဒီတာကယ်ရီဂရေးစီဟာသူနဲ့လှုပ်ဖော်ကန်ပဲအမျိုးသားတွေနဲ့လစာတန်းတူမရတာကြောင့်ယာရုကနေနှုတ်ထွက်သွားပါတယ်။သူရဲ့နှုတ်ထွက်မှုကိုကိုပိုင်အင်တာနက်ဘလော့ဆာမျက်နှာပေါ်ကနေလူများသိနိုင်အောင်ဖော်ပြခဲ့တာပါဒီအကြောင်းကိုကိုချိုအောင်လင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ကယ်ရီဂရေးစီဟာ BBC သတင်းဌာနမှလွတ်လပ်လာတာနှစ်ပေါင်း30ကျော်ရှိပါပြီအခုတော့အမျိုးသမီးနဲ့အမျိုးသားခွဲခြားပြီးတော့လစာကိုတန်းတူမပေးတာဟာတရားမဝင်တဲ့လုပ်ရပဲလို့သူဆုံးဖြတ်ပြီးတော့သူ့ရဲ့တာဝန်ကနေပြီးတော့နှုတ်ထွက်လိုက်ပြီလို့တနင်္လာနေ့တုန်းကပဲကြေညာခဲ့ပါတယ်မနေ့တုန်းကတော့သူ့ရဲ့ BBC ကလှုပ်ဖော်ကင်ပဲတချို့နဲ့အခုလိုသူနှုတ်ထွက်ရတဲ့အကြောင်းနဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းခံလုပ်ခဲ့ပါတယ်။သူ့လိုခန်းစားချက်တွေနဲ့တခြားမျိုးသမီးတွေလည်းအများအပြားအလုတ်လိုက်ထွက်မှာကိုစိုးရိမ်နေတယ်လို့ Kerry Grace ကပြောပါတယ
်။ It has it's been very moving actually.
ဒီအခြေအနေကကျွန်မအတွက်တော့စိတ်ထိခိုက်စေတာပါ။တကယ်တော့ဒီလိုအခြေအနေတွေနဲ့ခန်းစားချက်တွေက BBC မှာလုပ်နေတဲ့အမျိုးသမီးတွေတင်မကပါဘူး။နိုင်ငံနဲ့အဝန်းဖြစ်နေတယ်လို့ကျွန်မထင်ပါတယ်။ကျွန်မနှုတ်ထွက်လိုက်ပြီလို့ကြေညာခဲ့ပြီးနိုင်ပိုင်းအကြမှာပဲ။ကျမကိုနိုင်ငံတကာကနေထောက်ခံမှုတွေရရှိခဲ့ပါတယ်။မြင်မြတတလောက်တာကိုအကြီးအကျယ်လိုချင်နေကြတယ်။ညတာပွင့်လင်းမြင်သာတဲ့လစာပေးမှုတွေကိုတိတ်ပြီးလိုလားနေကြတယ်ဆိုတာကိုပြောလိုက်တာပါပဲ
။ Kerry Gracie ရဲ့ကိုပိုင်ဘလော့ဆာမျက်နှာကနေပြီးတော့သူ့ရဲ့နှုတ်ထွက်စာကိုတနင်္လာနေ့တုန်းကလူသိရှင်ကြားဖော်ပြခဲ့တာဖြစ်ပြီးအခုဖြစ်နေတဲ့ကိစ္စဟာအတံလွင့်လောကရဲ့ယုံကြည်မှုဆိုင်ရာပြိပခတရားမျှတမှုကိုချိုးဖောက်နေတဲ့ကိစ္စပဲလို့သူကဆိုပါတယ
်။ I'm still disappointed by the BBC's responseThe BBC talks about a gender pay gap, but what I'm talking about is not a gender pay gap where
ဒီမှာနှုတ်ထွက်တဲ့ကိစ္စနဲ့ပတ်သက်ပြီး BBC ကတုတ်ပြန်တာကိုကျွန်မအခုထိစိတ်ပျက်နေတော့မှ BBC ကပြောတာကအမျိုးသမီးနဲ့အမျိုးသားအကြားလစာကွာဟချက်အကြောင်းပါကျွန်မကတာကိုပြောနေတာမဟုတ်ပါဘူးတချို့နေရာတွေမှာအမျိုးသားနဲ့အမျိုးသမီးတို့ရဲ့လောက်ရတဲ့အခန်းကဏ္ဍကမတူပါဘူးဒီအပေါ်မှာလစာကွဲသွားပါတယ်ကျွန်မပြောနေတာကလုပ်ငန်းအမျိုးသားတူတဲ့ဒီအလုတ်တစ်ခုကိုအမျိုးသားရောအမျိုးသမီးရောလှုပ်ရတာချင်းအတူတူအမျိုးသားကအမျိုးသမီးထက်လစာပိုများနေတဲ့ကိစ္စပါဒါကခွဲခြားဆက်ဆံမှုပါတရားမဝင်တဲ့လှုပ်ရပါဒါကိုမဟုတ်ပါဘူးလို့ BBC ကညင်းနေတာတွေရက်တက်ပါပဲ
BBC သတင်းဌာနမှာနိုင်ငံတကာအက်ဒီတာ၄ဦးရှိပါတယ်အမျိုးသမီး၂ဦးနဲ့အမျိုးသား၂ဦးပါ Kerry Gracie ကအဲ့ဒီထဲကအက်ဒီတာ၁ဦးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်တုန်းက BBC ရဲ့ထိတ်တန်းလစာတွေအရအမျိုးသားအက်ဒီတာ၂ဦးကအမျိုးသမီးအက်ဒီတာတွေထက်အနည်းဆုံး50ရာခိုင်နှုန်းလစာတွေပို့ပြီးတော့များနေတယ်လို့ Kerry Gracie ကသိခဲ့ရပါတယ်။သူ့ကိုလစာတိုးပေးမယ်ဆိုပြီးတော့ကန့်လန့်မှုရှိခဲ့ပေမဲ့လည်းအဲ့ဒီပမာဏကအမျိုးသားတွေနဲ့တန်းတူဖြစ်ဖို့အဝေးကြီးလိုပါသေးတယ်။အခုတော့တရုတ်နိုင်ငံမြို့တော်ဘေကျင်းက BBC ရုံးမှာ Kerry Gracie ဆက်ပြီးတော့လုံးမလုံးတော့ပဲပြီးခဲ့တဲ့ပတ်ကနှုတ်ထွက်ခဲ့ပြီးသူအရင်ကလုတ်ခဲ့တဲ့ London က BBC ရုပ်သံသတင်းဌာနမှာပြန်ပြီးတော့လုတ်ပါတော့မယ်။အဲ့ဒီနေရာကတော့ကြားမှတန်းတူလစာပေးတယ်လို့ဆိုပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ EU ဥရောပတမကကနေဗြိတိန်နိုင်ငံခွဲထွက်မဲ့2019ခုနှစ်ဆိုတဲ့အချိန်ကာလဟာနီးကပ်လာနေပြီဖြစ်ပြီးတော့ကမ္ဘာဇက်ခုံမှာဂန္ဓာတိတ်တစ်ခုကိုသူ့ဘာသူရှောက်လန်းမှုကြိုးပမ်းနေပြီဖြစ်ပါတယ်။ကုလတမကလိုနိုင်ငံတကာအဖွဲ့အစည်းတွေမှာကိုစားပြုမှုပိုးပြီးတော့ရရှိဖို့တခြားကမ္ဘာအင်အားကြီးနိုင်ငံတွေကကြိုးပမ်းနေကြမှာဗြိတိန်နိုင်ငံကတော့သူ့ရဲ့ဩဇာအချိန်ကွာဆက်ပြီးတော့ထိန်းထားနိုင်မှုအတွက်ရုန်းကန်နေရမယ်လို့အကဲခတ်တွေကသုံးသပ်ကြပါတယ်။ဒါပေမဲ့ဗြိတိန်အစိုးရကတော့ဥရောပတဲ့တာလွန်တဲ့နိုင်ငံတကာမဟာမိတ်အဖွဲ့ထူထောင်မှုမျှော်မှန်းနေတယ်ဆိုပြီးတော့ Henry Ridgway ရဲ့ရေးသားထားတဲ့သတင်းလွှာကိုဆက်လက်ပြီးတော့တင်ပြပေးပါမယ်။ကမ္ဘာဇက်ကုံပေါ်မှာဗြိတိန်နိုင်ငံရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဝန်ကြီးဟောင်းတယောက်ပုံဖော်ပြောခဲ့တယ်လို့လက်ဝေအတုံးနှုံးနဲ့ပြောရမယ်ဆိုရင်သူ့ထက်ဝိတ်တန်းပိုးကြီးတဲ့လူကိုပွဲစားကလေးကထက်ခါတလဲလဲထိုးပါတယ်။ဒါပေမဲ့ဒီလိုထိုးလိုက်တဲ့အတွက်အာရုံသွားနိုင်တယ်လို့ London City University ကLuke Donner ကပြောပါတယ
် Leaving the EU means that the UK could now be seen as a medium-sized economy in an increasingly polarized world.
ဥရောပသမဂ္ဂထွက်တဲ့ဆိုတဲ့သဘောကကမ္ဘာမှာကြီးမားတဲ့စီးပွားရေးအုပ်စုကြီးတွေကွဲလာနေတဲ့အချိန်မှာဗြိတိန်ကဟာအလဲအလစီးပွားရေးအဆင့်လို့ရှုမြင်နေပါတယ် American ရှိတယ်တရုတ်ရှိတယ်ဥရောပသမဂ္ဂရှိတယ်မကြခင်အနာဂတ်မှာအိန္ဒိယပါလာမန်တောင်အမေရိက Africa စသဖြင့်တိုးလာနေပါတယ်ဗြိတိန်နိုင်ငံဘယ်နေရာမှာရှိနိုင်မလဲ
။နိုဝင်ဘာလအတွင်း ICJ နိုင်ငံတကာခုံရုံးမှာတရားသူကြီးတယောက်ဆုံးရှုံးသွားခဲ့ရတာကဗြိတိန်နိုင်ငံမှေးမိန်သွားမှုကိုမှန်းဆနိုင်ပါတယ်လို့မက်ဒိုနားကပြောပါတယ်။1946ခုနှစ်ကတည်းက ICJ မှာတရားသူကြီးအဖွဲ့ဝင်တနေရာကိုဗြိတိန်နိုင်ငံကသိမ်းပိုက်ထားခဲ့တာဖြစ်ပြီးအခုဒီချိန်မှာအချိန်တော်တော်ကြာအောင်ကုလသမဂ္ဂမှာအခြေတင်ဖြစ်ခဲ့ပြီးဗြိတိန်ကနောက်ဆုတ်ပေးလိုက်ရပြီးတော့အိန္ဒိယတရားသူကြီးကိုတင်မြှောက်ခဲ့ရပါတယ်။
The way the powers game works now is decidedly different from that of 1945 and we have to question whether the US
ဒီချိန်မှာအနာလွန်ဆိုးဝဲဟာ1945ခုနှစ်ကနေလုံးဝမတူတော့ပါဘူးမိစရာကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီပုံစံကိုဘလောက်ကြာကြာဆက်ပြီးကျင့်သုံးမှာလဲဆိုတာပဲဖြစ်ပါတယ
်ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နေရာကိုတော့အစောတရင်ဆုံးရှုံးရပွဲမရှိပါဘူးလို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကကုလသမဂ္ဂရေးရာကျွမ်းကျင်သူ Richard Gowan ကပြောပါတယ
် Most of the big powers in the Security Council including the United States and China don't want to see any serious
American ပြည်ထောင်စုနဲ့တရုတ်အပါအဝင်လုံခြုံရေးကောင်စီမှအင်အားအကြီးဆုံးနိုင်ငံတွေကအနာဂတ်အခြေအနေတွေကိုကြည့်ပြီးအဖွဲ့အတွင်းကြီးမားတဲ့အပြောင်းအလဲမဖြစ်စေချင်ကြပါဘူ
းဗြိတိန်နိုင်ငံကတော့သူ့အနေနဲ့သူ့နိုင်ငံအတွင်းရေးကိစ္စကိုပဲလုပ်နေမှာမဟုတ်ဘူးလို့ဆိုပါတယ် Brexit ကာလအလွန်ရည်မှန်းချက်ကသူ့ခေါ်ရတကဘာလုံးနဲ့သက်ဆိုင်တဲ့ဗြိတိန်ထူထောင်ရမယ်လို့ဆိုထားပါတယ်
။ On the one hand, the British Foreign Service will be able to invest more resources in UN affairs now that they are going to be less.
ဒါမှလည်းဗြိတိန်နိုင်ငံရဲ့ဌာနဟာအခုဆိုရင် EU အပေါ်အာရုံစုဆိုင်မှုနည်းပါးလာပြီး UN နဲ့ပတ်သက်တဲ့ကိစ္စတွေမှာအရင်းအမြစ်တွေပို့ပြီးတော့အသုံးပြုလာနိုင်ပါတယ်။တခြားတစ်ဖက်မှာကြတော့လေတခြား EU အဖွဲ့ဝင်နိုင်ငံ28နိုင်ငံရဲ့ထောက်ခံမှုမရှိရင်ဗြိတိန်ဟာကုလသမဂ္ဂအတွင်းလူသားချင်းစာနာမှုဆိုင်ရာကိစ္စ၊ဖွံ့ဖြိုးရေးကိစ္စ၊လူညွန်ရေးကိစ္စတွေညှင်းခုန်ဆွေးနွေးတဲ့နေရာမှာအခက်ကြုံနိုင်ပါတယ်
။နမူနာပြရမယ်ဆိုရင်ဇွန်လအတွင်းအိန္ဒိယသမုဒ္ဒရာအတွင်းကခြာကိုကျွန်းတွေကိုဗြိတိန်နိုင်ငံကပိုင်ဆိုင်ပါတယ်ဆိုတဲ့အချက်ကိုမဲခွဲဆုံးဖြတ်တဲ့နေရာမှာ EU အဖွဲ့ဝင်နိုင်ငံအများစုကဗြိတိန်ကိုမဲမပေးခဲ့ကြပါဘူး။ဥရောပဟာသူ့ဘက်ကရှိနေဖို့ဗြိတိန်နိုင်ငံအနေနဲ့လိုအပ်တယ်လို့ဂိုဝန်ကပြောပါတယ်။
If the British are seen to be simply cozying up to the Americans, they are going to lose
a lot of the world from America. If you look at the American side, you will see that the Europe is going to be able to get the United States. If
you look at the United States, you will see that the British are going to be able to get the United States. The British are going to be able to get the United States. And the British are going to be able to get the United States. The British are going to be able to get the United States. VOA American တန်ကအင်ကာနေမနှစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ကိုအကြံပြုစာရေးသားပေးဖို့လိုချင်တဲ့တချင်းတောင်းကျင်နေဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနှစ်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်တိုင်းဒိုမီတာ32 40 48တို့အပြင်လှိုင်းလက်မီတာ190 kHz 1595ပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်အပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
ဆန်ဖို့ကဈေးတက်ကွန်ပစီရထပ်ပြီးဈေးတက်အဲ့ကြားရဲကကျွန်မပြောရမှာဟုတ် minimum wages ကိုသူကသွားမထီပါနဲ့ဈေးကစီးပွားရေ
းစီးပွားရေးကဏ္ဍကိုတင်ဆက်တဲ့ခါမှာနားဆင်ကြဖို့ရှိပါတယ်ဒါအပြင်တူတာဆောင်တဲ့ American တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုဥကြော်စံတာကမူရင်းအပေါ်မပြည့်တင်ပြပေးပါလိမ့်မယ်ခင်ဗျာ
ရိုညာစီသွေးကြော်ရင်နောက်ဆုံးသင်းနေဆိုရင်ကောင်းစင်တဲ့ The Nation သတင်းစာရဲ့ Editor အပေါ်ကိုဥစွာတင်ပြလိုပါတယ်ပြည်ကြရလာကမြန်မာစစ်တပ်စစ်ရင်နံတစ်ခုကိုအာစာတို့တိုက်ခိုက်ခဲ့တဲ့အတွက်ရခိုင်ဆိုရနယ်ရခိုင်ပြည်နယ်အနောက်ဘက်ပြဿနာဟာအန္တရာယ်ကြီးမားတဲ့ရှုပ်ထွေးမှုဖြစ်သွားစေပါတယ်။နေဂျာတစ်ဖက်ကလူပေါင်းသန်းတဝက်ကိုမြန်မာဘက်ကလက်ခံနိုင်ရေးနဲ့မြန်မာအစိုးရနဲ့ရိုဟင်ဂျာလူနည်းစုတို့အကြားပဋိပက္ခအဆုံးသတ်နိုင်မဲ့ဖြစ်စဉ်စတင်တဲ့အချိန်မှာပဲအခုလိုတိုက်ခိုက်လာတာဖြစ်ပါတယ်။ IRS တို့ကဒါဟာသူတို့လက်ချက်လို့ကြေညာပါတယ်။စစ်တပ်ဟာပိတ်ဆို့ခံထားရတဲ့သူတို့ခေါ်ရိုဟင်ဂျာတွေအပေါ်စနရိခာဆေးဝါးဖြတ်တောက်ထားပြီးရက်စက်မှုတွေကျွလွန်စေဖြစ်လို့လက်စားချေတာလို့ဆိုပါတယ်။ရိုညာတို့ကိုရဲရဲဆဲဆဲဆက်ဆံခဲ့တဲ့အတွက်ခံပြင်းဒေါသဖြစ်ကြတယ်ဆိုတာလက်ခံနိုင်ပေမဲ့လက်နက်အကူနဲ့တိုက်ခိုက်လာတာကတော့ပြဿနာပုံမှုဆိုးရွားစေပါလိမ့်မယ်။လုံခြုံရေးစခန်းတွေကို IRS တွေနှွေတုံးကတိုက်ခိုက်ခဲ့တာဟာလည်းစစ်တပ်ရဲ့လှုပ်ရအတွက်ရမဲရှာပြေးခဲ့တာပဲဖြစ်ပါတယ်။အကြံဖက်သမားတွေကိုရှာဖွေဖို့အတွက်စင်းရဲစစ်စင်မှုစာရကိုလုပ်ရတယ်လို့စစ်တပ်ကဆိုလာပါတယ်။ဖီယက်သမျှနဲ့ပြောရရင်အခု IRS စီတို့ဟာလက်နက်အင်အားနှဲပါပြီးပြည်ပမွတ်စလင်ဂျီဟတ်အဖွဲ့အစည်းတွေနဲ့တိုက်ရိုက်အဆက်အသွယ်လည်းမရှိသေးပါဘူး။ဒါပေမဲ့ဒီလိုဖြစ်လာနိုင်တယ်လို့တော့ ICG ခေါ်အပြည်ပြည်ဆိုင်ရာပဋိပက္ခလေ့လာရေးအဖွဲ့ကသတိပေးထားပါတယ်။ပြီးခဲ့တဲ့နှစ်မှာပဲမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ဟာဒုက္ခသည်တသိန်းပြန်ပို့ရေးစတင်လှုပ်ဆောင်နေချိန်မှာပဲရခိုင်ပြည်နယ်ကဟိန္ဒူလူမျိုးစုတွေကIRS တွေတိုက်ခိုက်လာမှာကိုဆိုလို့မပြန်ရဲဖြစ်နေတယ်လို့ဆိုလာပါတယ်။အဲတချိန်တည်းမှာပဲရခိုင်ပြည်သူနာအတွက်အဖြေရှာဖို့ရွေးချယ်တာဝန်ပေးခြင်းခံရတဲ့ထိုင်းနိုင်ငံသားရဲ့ဝန်ကြီးဟောင်းစူရကီယက်ဆာရာသီထိုင်းဖို့လည်းပဲအခက်ကြုံစရာဖြစ်ပါတယ်။အောင်မြင်မှုရရှိဖို့ဆိုရင်တော့နှစ်ဖက်စလုံးကသူ့အပေါ်ယုံကြည်မှုထားပြီးတိုက်ခိုက်မှုတွေကိုဆိုင်းငံ့ထိန်းချုပ်ထားနိုင်ဖို့ပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။ဒီနေ့အတွင်းစီးပွားရေးတိုးတက်ဖို့မြန်မာယုံကြည်မှုအပြည့်ဆိုတဲ့ကောင်းစဉ်နဲ့ Bangkok Post မှာလယ်ရီဂျီကင်ရေးသားထားတာကိုလည်းဆက်လက်တင်ပြလိုပါရယ်အနာရပြီးနှစ်နှစ်အတွင်းဒေါအောင်ဆန်းစုကြည်နဲ့သူ့အဆိုအရဟာရှေ့မှာအရေးကြီးတဲ့တစ်နှစ်တာကိုဖြတ်သန်းရပါလိမ့်မယ်နိုင်ငံရေးပြဿနာတွေဖြစ်ကြတဲ့ရခိုင်အရေးငင်းချမ်းရေးဖြစ်စဉ်ပြန်လည်ရှင်သန်ရေးတို့အပြင်စီးပွားရေးဘက်မှာစီးစီးဆာဆာတိုးတက်အောင်လည်းလုပ်ပြမှာဖြစ်ပါတယ်ဗန္ဓာယီဝန်ကြီးကတော့လာမယ့်လအနည်းငယ်အတွင်းမှာပဲမြန်မာစီးပွားဟာတဟုန်ထိုးတိုးတက်လိမ့်မယ်လို့ခန့်မှန်းနေပါလေဒါပေမဲ့တချို့ကတော့သင်ပြရှိနေရပါတယ်တချို့ကလည်းတက်မှတ်တဲ့မဟာဗျူဟာမရှိခဲ့ဘူးလို့သုံးသပ်ပါတယ်ဒါကြောင့်လဲညီညီမြုံနံသူတွေရဲ့ယုံကြည်မှုကြဆင်ခဲ့ရတယ်လို့ဆိုကြပါတယ်လက်ရှိမှာဒီလိုမကျင်တ်ဆရာတွေရှိနေပေမဲ့ရေရှည်အတွက်တော့အကောင့်မြင်နေသူတွေအများပြားရှိနေပါတယ်အရေးကြီးတဲ့ဥပဒေနဲ့နှူးပဒေတချို့ကိုပြင်လိုက်ရင်ကြံသုံးနှစ်အတွင်းမှာမြမစီပွားရေးဟာအောင်မြင်နိုင်တယ်လို့ SPA အုပ်စုရဲ့အကြီးအကဲသူကသုံးသပ်တယ်လို့မြန်မာနိုင်ငံမှာနှစ်နှစ်ချီအခြေဆိုင်နေခဲ့တဲ့နော်ဝေးနိုင်ငံသားရှင်းနေစီးပွားရေးအတိုင်ပင်ခံတူကလည်းအကောက်မြင်နေပါတယ်။ဒါပေမဲ့ MRCB ခေါ်တာဝန်ယူစီးပွားရေးဌာနညွှန်ကြားရေးမှူးဗစ်ကီဘိုမန်ကတော့ရခိုင်မြောက်ပိုင်းအခြေအနေကြောင့်ခီးသွွားလုပ်ငန်းထိခိုက်နိုင်တယ်လို့မြန်မာပြည်မှာပြုလုပ်စီဆိုတဲ့နာမည်ကိုအထူးသဖြင့်ဥရောပသမဂ္ဂနဲ့အမေရိကန်တို့ကလက်မခံကျင်တော့တဲ့အတွက်လဲအထွေလုပ်ငန်းကိုထိခိုက်နိုင်စရာရှိတယ်လို့သုံးသပ်ထားပါတယ်။
တော်ရရှိများရှင်ပြည်တော်စုငင်းငင်းရေးညီလာခံ22ရာစုပင်လုံးတတိယကျင်းရွှေနွေပွဲဒီလာထဲမှာကျင်းပဖို့ရှိနေချိန်မှာပဲတိုင်းသားနယ်မြေတွေမှာတိုက်ပွဲတွေတွေလဲထွက်ပေါ်နေရပါငင်းငင်းရေးနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက် ဒီနေ့မှာပြည်တွင်းငြိမ်းချမ်းရေးကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်သလို VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာကြိုဆိုပါလိမ့်ရှင်
။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဒီကနေ့ည9နာရီမတိုင်ခင် VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီ။အမေရိကန် EDN တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကစီစဉ်တင်ဆက်ပေးနေပါတယ
်။ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
Reach for the Moon
ဖြစ်ပါတယ်။ REACH Reach ကမိအောင်လက်လှမ်းတာ FOR4 ကတွေ့THE the MOON moon ga la min so ro sakwai phun ye dai yai de be ga la min ji ko hlan na bo di niya ma moon asa stars stars so re che rui lo de be ya de wa ha ya ko the pi lo reach for the stars lo le pyo lo ya ba de idiom de be ga le shin ma de la ko le hlan mi aun chou sa de so yin let twi ma ma phit nai na mu idiom de be ga သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Group ပြည်တဲ့ဥမာကိုနားဆင်ကြကြရအောင်
။ There's no harm in reaching for the moon. But you have to be prepared to face disappointment.
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူး။ဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်။အရင်ဆုံးနားဆင်ရမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်။မြန်မာနိုင်ငံကပုဂ္ဂလိကဘဏ်ကြီးပြည်ပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေအပါအဝင်အစိုးရရဲ့လက်ရှိဘဏ်စနစ်ပြည်ပြင်ပြောင်းလဲရေးဆိုင်ရာဆောင်ရွက်မှုတွေနဲ့အောက်ခြေလူထုကြားလက်တော်ရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုအခက်အခဲတွေအကြောင်းပြည်သူ့လွတ်တော်ငွေစည်ရင်ကော်မတီဝင်ဟောင်းဒေါ်တင်ွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးတော့အခုတစ်ပတ်ရဲ့စီးပွားရေးကဏ္ဍအပိုင်းနှစ်ဖြစ်ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်နားဆင်ပါခင်ဗျာ
ဘိုးဘာနေပြီးတော့ဒီကိစ္စဟိုသာတင်းတင်းကြပ်ကြပ်ပေါ့နော်အချိန်မီဟိုထုတ်ကင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒါစီးပွားရေးအကျတဲနဲ့များရင်ဆိုင်ရနိုင်သလားအခုလဲလူလူအောက်ခြေလူလူကတော့ကြက်တဲနေကြတာပေါ့နော်ဒါပေမဲ့တီးတဲ့အခြေအနေဆိုပြီးတော့မတည်ငြိမ်မှုတွေဖြစ်တဲ့ဘက်ကများဥတည်သွားမလား
ဟုတ်တယ်အခုအရာလူတွေအခုအရာကြက်တဲလို့ကျွန်တော်တို့အခုဒီမှာဈေးသွားမနေမကြမဟုတ်ဘူးဒါပေမဲ့ဈေးသွားတော့ကစိုးရဲကွာဒီဈေးကို300နဲ့2ဈေးယူမှ900နှစ်ဈေးဆိုတာယူနိုင်မယ်ဈေးပဲကုန်နိုင်တယ်ဥစ္စာအဲ့ဆိုဈေးတွေအခုဈေးကိုပြင်ပြီးတင်လိုက်တာပေါ့ဈေးတွေ100 150တာဆိုဆိုနှစ်ဈေးများများရောင်းလို့ရအောင်ကျွန်တော်ကျဲတော့စားနိုင်ဘူးကျမတို့ကမွေးနိုင်မယ်နှစ်စီးဟုတ်တယ်မလားဈေးပဲကော်တာဈေးပဲဝင်မှာမင်းအဲ့လိုဈေးကိုပြင်းပြင်းတော့တင်လိုက်တဲ့ခါကျတော့ဆင်းရဲမှာကိုတို့ခရတဲ့ဆန်းနဲ့ဈေးတက်တယ်လေနောက်အခုဓာတ်စီပါညာဈေးတက်တော့ transport ကဈေးတက်ကုန်စည်ရထပ်ပြီးဈေးတက်အောင်အဲ့ကြားလေးကကျမပြောရမှာဟို minimum wages ကိုအစိုးရသွားမထိပါနဲ့ဈေးကစီးပွားရေးစနစ်မှာ minimum wages ကိုအစိုးရထိလို့မရဘူးဆိုတာ minimum wages ကလည်းအခု3600နေပဲ5600 2000နဲ့မလားအဲ့ဒါဆိုကုန်ထုံးလို့ဈေးကြီးညမစဘယ်သူမှဘာထုတ်နိုင်မှာမဟုတ်တော့ဘူးပြုတ်ပစ္စည်းတွေထိုင်စားနေကြမှာလေအင်ဒီယာပစ္စည်းထိုင်စားနေရအဲ့လိုဖြစ်သွားတယ်ကိုထုတ်လို့မလဲမလို့ထိုင်ဆို SME တွေဘာလို့မလဲလို့မရတော့အဲ့လိုဖုန်ဖြစ်ပေါ့ပေါ့အဲ့တော့နောက်တစ်ခုကလည်းပြောရမယ်ဆိုလို့ရှိရင်ဒီဟိုလက်စာတတ်မှတ်တုံးကလေးက16နဲ့တတ်မှတ်မှလုံးလုံးတဲ့ရက်ကို16ပဲတွေ့ရမှာလေ35ပဲအဲ့ကြောင့်ပေါ်လာတယ်3.12 eight out here. ตรงนี้สงสารสักพอละนี่เนื้อตรงลูกค่ะตรงนี้สงสารตรงนี้สงสารเนี่ยเปลี่ยนลิสต์ไปเช่นนั้นเอ๊ะท้าวอ่ะแล้วคุณเอาสมมติเนี่ยเนื้อตรงลูกค้ากูตัวตรงนอกเท่าไหร่ตัวจะมีล้าสาวตัวเด็กขาดจ้ะแล้วจะมาบีเซียวอ่ะนี่มาเรื่องเดียวเช่นไอ้ล้าสาวตัวเลี้ยงตั้งมาตัวยังต้องเส้นนักใช้ตัวจะตีนจะต้องเพื่อเอาคุณเอาอะไรจะตีนจะต้องเพื่อยังต้องเส้นนักใช้ตัวจะตีนจะต้องเพื่อเอาไม่สวยเนื้อตรงล้าสาวจะตีนจะต้องหมดจะตีน
ဟုတ်တယ်ဟုတ်တယ်အဲ့တော့တစ်ဖက်မှာကုံစင်းတို့ကမြင်နေတော့လဲအလုပ်သမားတွေကလည်းသူတို့ကလာစားပို့လို့ခြင်းလာစားပို့လို့ခြင်းတော့ကုံစင်းတို့ကထပ်တဲ့အဲ့မှာမှာဂျာယီတူအမေရန်ဖြစ်ပြီးတော့ပတ်ချလဲနေရောဟုတ်တယ်အဲ့တော့
ကွာမင်းရယ်ဇာဗီဆိုမှာဆို30ထားပဲဆိုရှင်အပြည့်သူ 90% ရင်းမိရပါသုံးသွားမှာလေရလာတဲ့အရင်ပေါ်မှာရတဲ့အတိုးလေးကိုသွားတွေ့နေရတယ်အဲ့အကြီးဆုံးသွားရင်ရောအကြီးဆုံးသွားတဲ့အခါအင်းလေးကိုသွားပြီးတော့အခါသွားတင်းတာလို့ဘလော့ခါလီလန်တင်းရောင်းတော့အောက်ဈေးနဲ့ရောင်းဟာနေရှုံးလာပဲလေတကယ်ကြတာဟုတ်တယ်မှာအဲ့နံပါတ်1ကအဲ့ဒီ reservation ရှုပ်ထားရမှာ အမနေ့ကကြအတူဒီကိုချဲ့လူအမခံလူပေါ့ဘာလို့ဆိုင်ချလူရအမခံပေးရမှာလားဥလာငွေချီဥပါတော့ဥများတော့အမခံဥပါတော့ဥများတော့ပစ္စည်းပါအပေါင်းကြီးထားမှာအဲအမခံလူပစ္စည်းပါအမစိတ်ချမှာပေါ့ပြန်ဆက်မယ်ခါအဲ့လိုပါမှာဟိုဝမ်းကြီးချုပ်ပေါ့နော်ဟုတ်ကဲ့ကျွန်တော်မှာ၃ဝကျတော့ကျွန်တော်၃ဝကျတော့အဲ့ဒီသူစီပင်ကောင်းရင်များထားအောင်လို့ပါမှာစီပင်ကောင်းမှများထားပါပြည်မှာကောင်းတဲ့အကောင်နဲ့နောက်တစ
ကျွန်တော်တို့ကဒီကထားလို့ပါကုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်လင်းအမေရိကန်တခွင့်အစီအစဉ်ကိုနားဆင်ကြပါပါကုအောင်ကစီစဉ်တက်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
American သမ္မတ Donald Trump အနေနဲ့ तू ဒီ သမ္မတ တက်တန်းကို တာဝန် ယူလာတာ အခု ဆိုရင် တနှစ် ရှိသွားပြီ ပေါ့ လေ ဆိုတော့ ဒီ တနှစ် တာ အတော့ အတွင်း မှာ ဒီ သမ္မတ Trump ပေါ့ လေ ဒီ ရွေးကောက်ပွဲ မတိုင်ခင် နှုန်းက ဒီ ပေးထားခဲ့တဲ့ ဂတိ တွေကို तू အကောင့်ထဲ ဖော် နိုင်ခဲ့တယ် လို့ ထင်ပါလား
ဟုတ် ဂတိ ကို တချို့ ပေါ်မှာ တော့ ထချင်း လည်း account ထဲ ပေါ် ခဲ့တာကို သတိ ပြု မိ ပါတယ် အဲ့မဲ့ တချို့ ဂတိ ကို တွေ လည်း
ပေးခဲ့တဲ့ဂတိကာလနဲ့လက်ရှိသမရဖြစ်လာတဲ့ကာလမှာအကောင့်ထဲပုံမှုပိုင်းမှာမမြင်ရသလိုမျိုးတချို့ဂတိကိုတွေကလည်းလို့ဖို့စူးစမ်းနေတော့မယ်လို့ယူဆပါတယ်ဟုတ်ကဲ့ဥမာဘယ်လိုအကြောင်းအရာတွေကိုဘယ်လိုဂတိမျိုးတွေကို तू အကောင့်ထဲပေါ်နိုင်ခဲ့တယ်လို့ထင်ပါလဲဆိုတော့ तू သမရစဖြစ်ပြီးတက်တန်များမကြာမီမှာဆိုလို့ရှင် သူရွေးကောက်ပွဲစီယုံစင်ကာလာတော့ပေးထားခဲ့တဲ့အဲဒီသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်မယ်လို့ရွေးကောက်ပွဲကာလာမှာဂတိပေးထားတဲ့အတိုင်းပဲသူသမားဖြစ်လာပြီးသိမကြခင်မှာပဲသမားရဲ့အမိန့်ညညာချက်နဲ့ဒီသဘောတူညီချက်ကနေနှုတ်ထွက်တယ်ဆိုတဲ့အကြောင်းသူနဲ့တရားဝင်ညင်ညာခဲ့တယ်နောက်ထပ်တစ်ခုကတော့ချွန်ပစိဖစ်ပါတနာလို့ခေါ်တဲ့အမေရိကန်နဲ့အာရှပစိဖစ်နိုင်ငံတွေတည်းကတချို့နဲ့ သဘောတူထားတဲ့ကုံတွယ်ရေးသဘောတူညီချက်ဒီသဘောတူညီချက်ကအမေရိကန်တွေအတွက်နင်းနာရဲဆိုတဲ့စီယုံမှုကသူရွေးကောက်ပွဲကာလတခြားလုံးမှာပြောခဲ့တယ်ဒီသူသမရဖြစ်လာခဲ့လို့ရှိရင်ဒီသဘောတူညီချက်ကနှုတ်ထွက်မယ်ဆိုဂရီပေးထားတဲ့အတိုင်းသမရဖြစ်ပြီးသိမကြခင်မှာပဲဒီကုံတွယ်ရေးသဘောတူညီချက် TPP လို့ခေါ်တဲ့အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့အမေရိကန်သဘောတူညီချက်ကုံတွယ်ရေးစာချုပ်ကလည်းသူကိုယ်တိုင် နှုတ်ထွက်ကြောင်းထုတ်ပြန်ကြညာခဲ့တယ်။ဒါတွေကတော့သူလက်တွေ့အကောင့်ထဲပေါ်ခဲ့တဲ့ဖြစ်ရည်တွေပေါ့။ဒါပေမဲ့လည်းပဲအခုလိုမျိုးပေါ့လေဒီကမ္ဘာကြီးကပူနေလာပြီးတော့ရာသီဥတုဖောက်လဲပေါက်ပြန်မှုတွေရှိနေတယ်ဆိုတာကိုအထူးသဖြင့်တော့ဒီသမရဥဘာမာလက်ထက်မှာတော့အဓိကကတော့ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့သူကဦးစားပေးပြီးတော့ဆောင်ရွက်ခဲ့တယ်နိုင်ငံတကာနဲ့လက်တွဲပြီ လို့မြင်ပါလဲ
အဓိကတော့ဒီ Donald Trump ရဲ့အယူအဆကတဘာဝပတ်ဝန်းကျင်ဆိုင်ရာစီမင်းစည်းကမ်းတွေ American တွေရဲ့ထုတ်ကုန် American စီးပွားရေးလုပ်ငန်းရှင်တွေကိုဥကြီးရိုးတိုးနဲ့တုတ်တာဆိုမျိုးအကန့်အသတ်အသားစီးတွေရှိနေနိုင်တယ်လို့သူအနေနဲ့မြင်တဲ့အတွက်ကြောင့်တရားနဲ့သူကနှုတ်ထွက်ဖို့စူးစမ်းခဲ့တာဆိုတော့တကယ်တမ်းကအရင်အရှိကရှိတဲ့သမ္မတအိုဘားမားနဲ့တခြားနိုင်ငံကခေါင်းဆောင်တွေကကဘာကြီးပူနွေးလာမှုတဘာဝပတ်ဝန်းကျင်ဆိုင်ရာအပြောင်းအလဲတွေဖြစ်လာတယ်ဆိုတာကိုတရားဝင်အသိမဲ့ပြုပြီးတော့ကျွန်တော်နေထိုင်တဲ့ကဘာကြီးပို့ပြီးတော့တဘာဝပတ်ဝန်းကျင်ဆိုင်ရာညီညွတ်မှုရှိအောင်ဆိုပြီးဘယ်နှခုနှစ်ရအောင်ဘာတွေလုပ်ကြမယ်ဆိုတော့အချင်းချင်းနားလည်ပြီးသဘောတူချက်ဒုသားရဲ့ကိစ္စဒါဒေါ်နယ်ထရန့်နှုတ်ထွက်တယ်ဆိုတာကတော့ तू ကစီးပွားရေးရှင်းအောင်တခုတည်းကနေကြည့်ပြီးတော့ तू ကနှုတ်ထွက်တယ်ဆိုယူဆလို့ရတယ်အမှန်တကယ်ကျွန်တော်တို့နိုင်ငံတကာနိုင်ငံဒီကျွန်တော်တို့နေတဲ့ကမ္ဘာနဲ့ပတ်သက်လို့ရှိရင်ကျွန်တော်စီးပွားရေးလုပ်ငန်းတခုပဲအာရုံစိုက်လို့မရဘူးတခြားကေဟာစနစ်တွေတခြားပထဝီအပြောင်းလဲတွေဒါရောလည်းကျွန်တော်တို့ယူဆိုင်ဖို့လိုတယ်ဒါမှနောက်မျိုးဆက်တွေနောက်မျိုးဆက်တွေသဟာသာတာရှိတဲ့သဘာဝပတ်ဝန်းကျင်ကောင်းတဲ့ဒီကဘာကြီးကိုဆက်လက်ပိုင်ဆိုင်လို့ရမှာ
ဒီရွေးကောက်ပွဲဂရီကိုဒီထဲမှာအကောင့်ထဲမဖော်နိုင်ခဲ့တဲ့အကြောင်းတွေကိုပြောပါအောင
်လုံးမယ်ဆိုပြီးပြီးခဲ့တဲ့ဂရီကိုကလူမှုကြီးကြပ်ရေးဆိုင်ရာပေါ့မက္ဆီကိုအပါအဝင်တောင်အမေရိကနိုင်ငံတွေကနေပြီးတော့တရားမဝင်အမေရိကန်နိုင်ငံမှာလာပြီးတော့နေထိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးသူရွေးကောက်ပွဲမတိုင်ခင်မှာမက္ဆီကိုနဲ့အထူးသဖြင့် တိုင်းဆောင်မယ်ဆိုပြီးတော့ဒါအကြီးအကျယ်ညင်းခုံရေကောက်ပွဲစီယုံကာလာမှာသူမဲဆွဲခဲ့မက္ကဆီကိုအစိုးရနေပြီးတော့ဒီတိုင်းဆောက်ဖို့အတွက်ပတ်စံပေးရမယ်တိုင်းကိုဘလောက်ညင်းဆောင်မယ်ဆိုတော့တကယ်မဟာတိုင်းလိုပုံစံမျိုးဟိုဘက်ကနေတရားမဝင်လောက်သားဒီအမေရိကန်နိုင်ငံတွေကိုဝင်မလာအောင်ဆောင်မယ်ဆိုပြီးပေးခဲ့တဲ့ဂတိကတကယ်တမ်းပြောမယ်ဆိုအခုချိန်ကြည့်တော့လေထဲမှာလွင့်နေတယ်လို့ပဲပြောလို့ရမယ်နောက်တစ်ခုကတော့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားလက်ထက်မှာဒီတင့်တင့်မြတ်တဲ့ဂျမိုင်းဆောင်ရှောင်းမှုပေါ့သူတို့လူသိများတော့အိုဘားမားကဲလို့ခေါ်တဲ့အမေရိကန်ကြီးဂျမိုင်းအာမခံစနစ်ပေါ့နော်တတတတနဲ့ဂျမိုင်းအာမခံစနစ်ကိုရနိုင်တဲ့ဟာကိုအိုဘားမားလက်ထက်မှာအကောင့်ထဲပေါ်ခဲ့တယ်တရားဝတ္ထုအနေနဲ့ပေးပြတ်မယ်ပြင်ဆင်မယ်အစ်စ်အစားထိုးမယ်ဆိုပြီးကြတိပေးခဲ့တယ်အောက်လတော်ထက်လတော်မှာဒီကိစ္စနဲ့ပတ်သက်ပြီးသူအချင်းချင်းအနည်းငယ်စူးစမ်းခဲ့ပေမဲ့အခုချိန်ထိအကောင့်ထဲမပေါ်နိုင်သေးဘူ
းကမ္ဘာနိုင်ငံကြီးဂျားထဲမှာဆိုလို့ရှိရင်အမေရိကန်နဲ့အနည်းနဲ့ဦးဆောင်မှုအခန်းကဏ္ဍနေရာမှာရှိနေတယ်ဆိုတော့များသောအားဖြင့်တော့သူတို့ကကြိုက်ကြတယ်တမရထရမ့်လက်ထက်မှာကျတော့အခုလိုမျိုးနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်နေတဲ့ကိစ္စတွေကနေနောက်ကျောင်းကိုပြန်ပြီးတော့ဟိုဆုတ်လာတာမျိုးတွေရှိတယ်အမေရိကန်ရဲ့ဒီလက်ရှိအနေအထားကိုပြောပါဆိုရင်ဘယ်လိုအခြေအနေမျိုးကိုရောက်နေပြီလဲခင
်ဗျ။ဟောအရင်တော့အမေရိကန်ကဒီတခြားတတိယနိုင်ငံတွေပဲဖြစ်ဖြစ်တခြားကျွန်တော်တို့ဖွံ့ဖြိုးတိုးတက်စနိုင်ငံတွေပဲဖြစ်ဖြစ်ဒီနိုင်ငံတွေနဲ့ဆက်ဆံရေးမှာတနမန်ဆက်ဆံရေးရောတခြားလူမှုအပေါင်းအသင်းဆက်ဆံရေးရောမှာသူကနိုင်ငံကြားနေပြီးတော့ထောက်ပံ့တဲ့အကူအညီတွေဆိုအကူအညီမှာရုပ်ဝတ္ထုပစ္စည်းပိုင်းရောစဉ္ညာနာပိုင်းရာဆိုနည်းပညာပိုင်းရာဆိုအကူအညီတွေပေါ့ဒီအကူအညီတွေနဲ့အမေရိကန်ရဲ့ဩဇာပေါ့ကျွန်တော်တို့ထူထောင်နေပြီးတဲ့အခါကျလို့ရှိရင်ဒီအကူအညီတွေအောက်ကနေဒီမိုကရေစီနဲ့လူ့ခွင့်ရေးဆိုတဲ့နိုင်ငံရေးအယူဆကိုသူတို့ဟိုတင်သွင်းတယ်ဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်လက်ထက်မှာကျတော့ဟိုတချို့နိုင်ငံသားမူဝါဒတွေမှာဟိုဆင်သွောင်းရင်လမ်းဖြစ်တယ်ဆိုတဲ့နီလာမျိုးတွေကျင့်သုံးတာမျိုးတွေသတိထားမိ
ဆရာဒီသမ္မတဒေါ်နယ်ထရမ့်အပေါ်ပေါ့လေသူတာဝန်ယူထားခဲ့တဲ့ကာလအတွင်းမှာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့ဘလောက်တိုင်းတာထိကျင့်တတ်မှုရှိပါလဲခင်ဗ
ျရေဘွားအဖြစ်ပြောမယ်ဆိုလို့ရှိရင်သမ္မတသက်တမ်းကာလလည်းတစ်နှစ်ပဲရှိသေးတယ်နောက်ပြီးလို့ရှိရင်အငင်းပွားမှုတွေဟိုအရှုပ်တော်ပုံတွေအများကြီးနဲ့ဟိုရွေးကောက်ခံလာခဲ့ရတဲ့သမရလည်းဖြစ်တယ်သမရငနေသမမှာထူးထူးခြားခြားတွေအများကြီးဖြစ်ခဲ့တဲ့သမရရွေးကောက်ပွဲကနေနိုင်လာတဲ့ဟာဖြစ်တယ်ဆိုတော့ရေဘူးအားဖြစ်တော့ဟိုပြီးခဲ့တဲ့ဂရီတချို့လုံးနိုင်လာခဲ့တယ်ဒါပေမဲ့လုံးစရာတွေအများကြီးကြံသေးတယ်ဆိုတော့လုံးစရာတွေကလည်းပိုပြီးခက်ခဲလာနိုင်တယ်ဘာကြောင့်လဲဆိုလို့ရှိရင်ဟိုထက်လွတ်တော်မှာရှိတဲ့မဲအချို့အစားတွေကရွေးကောက်ပွဲကြားရကာလတွေမှာပြီးနေရွေးကောက်ပွဲတွေခြားရွေးကောက်ပွဲတွေကြောင့်အပြောင်းလဲဖြစ်နိုင်တယ်ဆိုတော့ဟိုအများကြီးစူးစမ်းပြီးတော့ဒေါ်နယ်ထရမ့်အနေနဲ့လောက်အောင်အရင်ဆုံးငါတော့ကောကောတာမျိုးမဟုတ်ဘဲနဲ့တိုက်ခံပါတီနဲ့ဟိုအပေးယူလို့တဲ့ညီနိုင်တဲ့ဟာတွေလုပ်ပြီးတော့အများကြီးဆက်ပြီးတော့သူပေးခဲ့တဲ့ဂတိကဝတ်တွေကိုအောင်မြန်ကောင်းထည့်ဖို့ဆိုဆိုရှင်သူ့အနေနဲ့အများကြီးစူးစမ်းဖို့ကြံသေးတယ်တချို့ကိစ္စတွေမှာတော့အဆကောင်းလာတယ်လို့ပြောလို့ရတယ်ဒါပေမဲ့လုပ်ဖို့အများကြီးကြံသေးတယ်ဆိုတာတော့တတိချက်ဖို့လို့လည်းမဖြစ်ဘူး
အောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါဒီအစီအစဉ်ကိုတောက်ကြနေ့ညဘက်နဲ့အင်္ဂါနေ့မနေ့ဖက်အခုလိုအချိန်မှာနားဆင်နိုင်ကြပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ဟာအမျိုးသမီးတွေအတွက်စီးပွားရေးအခွင့်အလမ်းတွေလုပ်ပိုင်ခွင့်အာဏာတွေအပြင်စီးပွားရေးစွန့်ဆောင်လာနိုင်မှုပါဦးစားပေးပြီးလှုပ်ဆောင်နေပါတယ်။စီးပွားရေးခိုင်မာတောင့်တင်းလာစေဖို့အတွက်အမျိုးသမီးတွေရဲ့အလုပ်အားတိုးမြင့်လာတာဟာအကောင်းဆုံးနည်းလမ်းဖြစ်ပေမဲ့အခုချိန်ထိအမျိုးသမီးတွေဟာသူတို့ရဲ့အောင်မြင်ရေးအတွက်အတားအဆီးတွေကိုရင်ဆိုင်နေရဆဲဖြစ်ပါတယ်။တွေ့နေကြအတားအဆီးတစ်ခုကတော့အမျိုးသမီးတွေ Digital နည်းပညာကိုလက်လန်းမမိတာပဲဖြစ်တယ်လို့ USAID အဖွဲ့ရဲ့ကျမ်းမာဒန်းတူညီမရင်းနဲ့အမျိုးသမီးတွေလှုပ်ပိုင်ခွင့်ရရေးဆိုင်ရာအကြီးအကဲတာဝန်ခံမီရှယ်ဘက်ဂရင်ကပြောပါတယ
် In developing countries it is estimated that 70% of women
ခွန်မျိုးဆက်နိုင်ငံတွေမှာအမျိုးသမီးပိုင်းအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းစုစုပေါင်းရဲ့80%နှုန်းလောက်ဟာ တို့လိုအပ်တဲ့ငွေရင်းမရပဲဖြစ်နေမယ်လို့ခန့်မှန်းပါတယ်။ဒါအပြင်အမျိုးသမီးနှစ်ယောက်မှာတစ်ယောက်လောက်ကတော့အင်တာနက်ကိုမသုံးနိုင်ပါဘူးလို့ပြောသွားတာပါ။ကျမ်းမဒန်းသူကြီးမြရဲ့အတွက်ဤပညာတက်ကျွမ်းမှုကပဲအခရာကျနေတယ်ဆိုတာကိုအားလုံးကသဘောပေါက်လာခဲ့တာဖြစ်ပြီးအပြောင်းလဲအတွက်အချိန်အတော်ယူရတဲ့နေရာတိုင်းလိုလိုမှာဤပညာကပဲအမြန်ပြောင်းလဲစေနိုင်တာပါလို့လဲမစ်ဘက်ကရင်ကပြောပါတယ်။အခက်မတင်ကျွန်တော်ကဘာကြီးမှာ digital နည်းပညာတွေမယုံနိုင်အောင်တိုးလာတယ်လို့အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအမျိုးသားနဲ့ယောက်ျားကလေးတွေထက်နည်းပညာပိုင်းဆိုင်ရာမှာအထူးသဖြင့် internet နဲ့တိတ်ကိုအလံဝေးသွားခဲ့တာပါကဘာတလွှားကျမ်းမာကွန်ဟတ်ချက်ကိုကြည့်ရင်ဖွံ့ဖြိုးဆဲနိုင်ငံတွေကအမျိုးသမီးတန်း1900ဟာအခုထိ internet မသုံးကြသေးပါဘူးစီးရင်စရာနဲ့တွေ့ကြည့်မယ်ဆိုရင်တော့အမျိုးသမီးတန်း600လောက် internet online တက်လာအောင်လုပ်နိုင်မယ်ဆိုရင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြတ်မြတ် 73.18 ဘီလီယံဒေါ်လာဝင်ငွေတိုးလာပြီး GDP က144ဖြစ်လာနိုင်တယ်လို့ Intel Corporation ကခန့်မှန်းထားကြောင်းလဲ Miss Beckering ကပြောပါတယ်။ဒါဟာတကဘာလုံးကျုံနေရတဲ့ပြဿနာတစ်ခုဖြစ်ပေမဲ့ကြားမှာ Digital အသုံးဆိုင်ရာကွာဟရတဲ့အကြောင်းရင်းကမျိုးစုံရှိနေတာပါ။ကျုံနေရတဲ့ပြဿနာတစ်ခုကလက်ကင်ဖုန်းနဲ့ဝန်ဆောင်ကတွေတိတ်ဈေးကြီးတာပါ။ဖွံ့ဖြိုးဆဲနိုင်ငံတွေမှာလူပေါင်းတန်း200လောက်မှာအမျိုးသမီးတွေလက်ကင်ဖုန်းပိုင်ဆိုင်မှုကအမျိုးသားတွေထက်နည်းနေတာဖြစ်ပြီးအဲ့ဒီမှာအင်တာနက်မသုံးနိုင်ကြတာကများပါတယ်။ဒါကြောင့်လက်ကင်ဖုန်းတွေဈေးတက်တက်သားသားနဲ့ရစေဖို့အပြင် SIM ကတ်နှစ်ခုအတွက်တစ်ခုဖို့ပေးအောင်နဲ့ရအောင်လျှက်စစ်ဓာတ်လိုက်မရောက်တဲ့နေရာတွေမှာနေရောင်ခြည်စွမ်းအသုံးဖုန်းအားပြန်ပြီးဖြည့်တဲ့နေရာတွေထားပေးတာလိုမျိုးလှုပ်ဆောင်ပေးဖို့အတွက် USAID ကနီးလန်းရှာနေပါတယ်။တိုးတက်ရေးအတွက်အကြံကောင်းရှိသူတွေဒါမျိုးလန်းလန်းမြောင်နဲ့ပြည်သူတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ပေးနေတာပါအမျိုးသမီးတွေသူတို့စွမ်းဆောင်နိုင်စွမ်းရှိသလောက်လှုပ်လာနိုင်တဲ့အခွင့်အလမ်းတွေရဖို့အတွက်ကြုံတွေ့နေရတဲ့အတားအဆီးတွေကို USAID ကချေမှုန်းပေးနေပါတယ်လို့လည်း Miss Beckering ကပြောကြားခဲ့ပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အရဖြစ်ပြီးတော့ VOA ရဲ့အားပေါ်မှောက်ကြောင်းတောတာရှင်တွေကိုထပ်မံပြီးတော့အတီးပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်းကနေအင်ကာနီမနက်ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1008 ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီ UI အင်္ဂါမနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါအခုတော့သတင်းချင်းချုပ်ကိုရှားဖောင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
ဒီကနေ့အင်္ဂါနေ့မှာတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားရှာရှာပပပြုလုပ်တဲ့မျက်နှာချင်းဆိုင်တွေ့ဆုံစကားပြောဆိုမှုဟာကြီးမားတဲ့စတင်မှုတစ်ခုဖြစ်ပြီးလာမယ့်လမှာကျင်းပမယ့်ဆောင်းဝါဒီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားဝင်ပြိုင်မယ်မပြိုင်ဘူးဆိုတာထက်ပိုပြီးတော့ကြီးမားတဲ့ကိစ္စရတွေကိုဆွေးနွေးလိုက်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လက်ရှိအနေထားရစစ်ဖြစ်နေသေးတယ်လို့ယူဆထားရတဲ့နှစ်နိုင်ငံကိုယ်စားလှယ်တွေဟာငြိမ်းချမ်းရေးရွာလို့ခေါ်တဲ့ပန်မွန်ဂျွန်မှာတွေ့ဆုံကြမှာဖြစ်ပါတယ်။အဲ့ဒီနေရာမှာ1953ခုနှစ်တုန်းကနိုင်ငံစစ်ပြေငြိမ်းစာချုပ်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်ရှင်။အီရန်နိုင်ငံမှာအသက်22နှစ်အရွယ်ဆန္ဒပြသူတူအချုပ်ခန်းထဲမှာတည်ဆုံခဲ့ကြောင်းအီရန်ဥပဒေပြုလွတ်တော်အမတ်နှုတ်ဦးကပြောဆိုပြီးမှ2009ခုနှစ်ကအလားတူဆန္ဒပြမှုဖြစ်ပွားခဲ့ပြီးနောက်အကျဉ်းသားတွေညှဉ်းပန်းနှိပ်စက်တယ်လို့မျိုးပြန်ဖြစ်လာမှာကိုစိုးရိမ်မှုတွေတိုးမြင့်လာနေပါတယ်။အဖြစ်ပျက်အသေးစိတ်ကိုချက်ချင်းရှင်းရှင်းလင်းလင်းမသိရသေးပေမဲ့အခုတည်ဆုံမှုဟာလက်ရှိနိုင်ငံတော်မှာဖြစ်ပွားနေတဲ့ဆန္ဒပြမှုရဲ့အကျိုးဆက်ကြောင့်အချုပ်ခန်းထဲမှာချုပ်နှောင်ခံထားရတဲ့ဆန္ဒပြသူတူပထမဦးဆုံးတည်ဆုံမှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဆယ်စုနှစ်နှစ်ခုနီးပါးနေထိုင်ခဲ့ကြတဲ့El Salvador နိုင်ငံသား26,000ကျော်ကိုပေးထားတဲ့အရာရီအကွက်ပေးမှုသက်တမ်းတိုးပေးရေးကိုအမေရိကန်အစိုးရကရာဆိုင်တော်မှာဖြစ်ကြောင်းအစိုးရအကြီးတန်းတာဝန်ရှိသူတွေကမိနစ်တနင်္လာနေ့မနေ့ပိုင်းမှာပြောဆိုခဲ့ပါတယ်ရှင
်။ဒါကတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုရှားဖောင်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့John Ellison ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်ကို line to meter 16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOO နားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကတောတာရှင်များမြန်မာပြည်သူပြည်သားများအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရီပါ။
This program has come to you from the Voice of America, Washington.